အောက်တိုဘာလ28ရက်နေ့ဟာကုလသမဂ္ဂအဖွဲ့ကြီးရဲ့80ကြိမ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီနှစ်ပတ်လည်အခမ်းအနားကိုနိုင်ငံတော်သမ္မတဦးထင်ကျော်ကတဝန်လွှာပေးပို့တာမှာကုလသမဂ္ဂအဖွဲ့ကြီးဟာနှစ်ပေါင်း80ကျော်ကြာနိုင်ငံတကာညီညွတ်ရေးနဲ့လုံခြုံရေးကိုထင်သိမ်းဖို့နဲ့စဉ်ဆက်မပြဖို့မြို့တွက်တဲ့ဖို့အတွက်အဖွဲ့ဝင်နိုင်ငံတွေရဲ့စွမ်းဘကကိုပေါင်းစည်း ကျွန်တော်တို့ရဲ့ဒီနေ့ရှိရမြောက်တာဝန်ထမ်းဆောင်ခဲ့ရကနေအခုကိုရောက်မြောက်ကိုတာဝန်လွှဲပြောင်းပေးရမယ်စကူးမကူကာလာဖြစ်ကြောင်းကုလသမဂ္ဂကိုထောက်ခံအားပေးတဲ့ကမ္ဘာအဝမ်းကပြည်သူပြည်သားတွေကိုကျေးဇူးတင်ကြောင်းဖော်ပြထားပါတယ်အမေရိကန်နိုင်ငံနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှာလည်းနေပါလေအခမ်းအနားကိုကျင်းပခဲ့တာမှာနယူးယောက်မြို့တော်ဝန်ဘီလ်ဒီဘလာစီယို တက်ရောက်ပြီးအော်တိုဝါလာ24ရက်နေ့ကိုကုလသမဂ္ဂနဲ့အဖြစ်သတ်မှတ်ကြောင်းကြေညာလိုက်ပါတယ်မြန်မာနိုင်ငံနေပြည်တော်မှာကျင်းပတဲ့ကုလသမဂ္ဂနေပါလေအခမ်းအနားကိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်နဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေဟာနိုင်ငံတကာတန်တပါနေတဲ့အတူတက်ရောက်ခဲ့ကြပါတယ်အခမ်းအနားမှာဒေါက်ဆန်း ဆွေးနွေးတိုင်ပင်စေလိုတဲ့အကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။